300မိနစ်ဖရန်စစ်ဟာကမ္ဘာတစ်ဖက်သတင်းလလခွင့်ပူပေးဖို့မြေတရခံရင်မြန်မာနိုင်ငံမှာအဖမ်းခံရတဲ့ Reuters သတင်းထောက်မှုအကြောင်းလည်းရင်းနှုံးပြောကြားသွားတယ်လို့ယဟန်မင်းကြီးကိုကြေညာပြုဆုံးမင်းညာခွင့်ရခဲ့တဲ့ Reuters သတင်းဌာနကရေးသားပါတယ်300မိနစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံခီးစင်းနဲ့တဆက်ဆက်ဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သာမကဘက်ကိစ္စမှာပဲဖြစ်ဖြစ်သတင်းလလခွင့်နဲ့ပတ်သက်ပြီးအကောက်ွယ်ပေးဖို့လိုအပ်တယ်လို့ဒေါ်ရင်းမင်းကြီးကဆိုပါတယ်။အစိုးရတွေဟာသူတို့ဖုံးကွယ်ခြင်းနဲ့ကိစ္စတွေအတွက်မီဒီယာနဲ့သတင်းလလခွင့်ကိုပိတ်ပင်တတ်ကြတယ်။ဒါကိုတွန်းလှန်လှုပ်ရှားရမယ်လို့လည်းဆိုပါတယ်။အခုခါမြန်မာနိုင်ငံမှာအစိုးရကရိုဟင်ဂျာလို့အစီအမံမပြုတဲ့အခိုင်ပြင်းကမူဆင်တွေအကြောင်းသတင်းလိုက်ရင်းရိုက်တာသတင်းထုတ်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာအမှုရင်ဆိုင်ရတာဖြစ်ပါတယ်။သူတို့မှအပြစ်မရှိဘူးဆိုရင်လည်းလွှတ်ပေးရမယ်။ရဇဝမှုသူတို့ကျွလွန်နေဆင်းလည်းပဲသူတို့ကိုပြစ်ဒဏ်စီရမယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစိုးရကဝင်ဆွဲရဘူးလို့လည်းပုံမှန်မီဒီယာပြောပါရယ်ဒါအပြင်အထုနိုင်ငံတွေကဒီမိုကရေစီလို့နာမည်ခံပြီးတော့သတင်းမီဒီယာအပေါ်ထုတ်ချက်နေကြတယ်လို့လည်းပုံမှန်မီဒီယာပြောကြလိုက်ပါရယ်